ရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်ဆက်ကလသီရတော်မြတ်ကြီးနေရှိဆက်ကလပရိယတ်ဒီစာတင်တတ်မဂ္ဂဝိပဿနာဓမ္မယေတ္တမှာကျင့်ပါပြုလုပ်အပ်သော49ချိန်မြောက်ခொနည်းရတရားစခန်းပွဲမှာကျေးဇူးပြုနေကြဖြစ်တဲ့ပရိသသမုပ္ပါဒ်တရားတော်များကျေးဇူးပြုပေးมาဖြစ်ပါတယ်ပရိသသမုပ္ပါဒ်တရားတော်များမဟောကြကြမိမနာကြကြမိမှာတရားပရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ္တသုံးချိန်ရွတ်ဆို၍ပူဇော်ကရောကြပါကုန်သို့သဗ္ဗေဝါဒောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါဒောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တသဂဝါဒောအရဟတောသမ္မာသမ္ဗုဒ္ဓတ္တပဋိစ္စသမုပ္ပါဒ်ရားဆိုတာဟာမိမိတို့ရဲ့ခန္ဓာဖြစ်စဉ်ကိုကြားတဲ့တရားဖြစ်ပါတယ်မိမိတို့ရဲ့တန်တမ်းမှာခန္ဓာတွေဖြစ်နေတာအတိတ်ခန္ဓာရဲ့ပစ္စုပန်ခန္ဓာရဲ့အနာဂတ်ခန္ဓာရဲ့အတိတ်တာကပစ္စုပန်ကာလ၃ပါးနဲ့ဆက်သွယ်ပြီးတော့ခန္ဓာတွေဖြစ်နေကြတယ်အဲဒါကြောင့်မလို့ခန္ဓာဖြစ်စဉ်သဘောကိုနားလည်အောင်ကြိုးစားမယ်ဆိုရင်အတိတ်ကာလကခန္ဓာဖြစ်စဉ်ကိုလည်းလမ်းပြီးတော့ပြောကြည့်ရမှာပဲ။ဟောအနာကရလက်တခန္ဓာဖြစ်စဉ်ကိုလည်းလမ်းပြီးတော့ပြောကြည့်ရမှာပဲ။အတိတ်နဲ့အနာကနှစ်ခုကြားမှာရှိတဲ့ပစ္စုပန်ရဲ့ခန္ဓာဖြစ်စဉ်ကိုလည်းပဲသိကြအောင်ကြည့်ပြရမှာပဲ။တကယ်တော့ဝိပဿနာဉာဏ်နဲ့ရှုလို့ရတယ်ဆိုတာကတော့ပစ္စုပန်ခန္ဓာပါပဲပစ္စုပန်ခန္ဓာသာရှုလို့ရပေမဲ့ပစ္စုပန်ခန္ဓာဟာသူကြီးသက်သက်ထီထီကြီးကွက်ပြီးတော့ပေါ်တာမဟုတ်ဘူးအတိတ်အနာဂတ်တရားတွေနဲ့ကြောင်းကျိုးဆက်သွယ်ပြီးတော့ပေါ်နေတာအတိတ်အကြောင်းကြောင့်ပစ္စုပန်အကျိုးဖြစ်တယ်ပစ္စုပန်အကြောင်းကြောင့်အနာဂတ်မှာအကျိုးတွေရတယ်အဲဒါကြောင့်ပစ္စုပန်ခန္ဓာကိုလေ့လာမယ်ဆိုရင်အတိတ်ခန္ဓာအနာဂတ်ခန္ဓာတွေကိုလည်းပဲသဘောနဲ့လေ့လာပြရမှာဖြစ်ပါတယ်။ဒီတော့အတိတ်ခန္ဓာကိုကြည့်လိုက်မယ်ဆိုရင်ပရိစ္ဆသမုပ္ပါဒ်တရားတော်မှာအတိတ်အကြောင်းတရားနှစ်ပါးလို့ပြတာ။ဘယ်နှပါးလဲ။အရိတရားနှစ်ပါးကအဝိဇ္ဇာနဲ့သင်္ခါရ။ဟုတ်ပြီအဲ့ဒါအကျိတ်အတိတ်အကြောင်းတရားနှစ်ပါးအောက်ဆုံးအနေနဲ့ပြောရင်တော့အတိတ်အကြောင်းတလွားပေါ့အတိတ်အကြောင်းအောက်ဆုံးတစ်ခုပေါ့ဒါတော့ခေါင်းကြီးတို့ယောဂီတွေကမိမိတို့ရဲ့ရလာတဲ့ဘဝဟောဘာကြောင့်ရလာပါလိမ့်မလဲအတိတ်ကိုမျှော်ကြည့်လိုက်မယ်ဆိုရင်ဘယ်လိုနဲ့ဘယ်လိုသွားတွေ့လဲအဝိဇ္ဇာနဲ့သင်္ခါရတရားနှစ်ပါးအကြောင်းတရားအဖြစ်နဲ့မိမိတို့ရဲ့တဏ္ဍာမှာဖြစ်အဝိဇ္ဇာသင်္ခါရတရားနှစ်ပါးကြောင့်ပစ္စုပန်မှာခန္ဓာဘယ်နှပါးရဘယ်လိုတွေလဲဝိညာဉ်နာယုတ်တလာယရဏသတ္တဝိရဏဒါကပစ္စုပ္ပန်အကျိုးတရား၅ပါးဟုတ်ရလားဒီတော့အတိတ်အကြောင်းတရားက၂ပါးပစ္စုပ္ပန်အကျိုးတရားက၅ပါးပစ္စုပ္ပန်အကျိုးတရားဘာကြောင့်ဖြစ်အတိတ်အကြောင်းတရားကြောင့်ဖြစ်အတိတ်အကြောင်းတရားကဘလူနဲ့ဘလူအဝိဇ္ဇာနဲ့သင်္ခါရဟုတ်ပြီအဝိဇ္ဇာကဘာသဘောရှိတယ်လဲမေးရင်အမသိတဲ့သဘောရှိဘာကိုမသိတာလဲဆိုတော့သစ္စာကိုမသိသစ္စာကဘယ်နှမျိုးရှိတယ်လဲ၄မျိုးရှိဘာသစ္စာတွေတော့ဒုက္ခသစ္စာသမုဒယသစ္စာဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာ၄မျိုး မြတ်စွာဘုရားပွင့်လာတာသည်တစ္ဆာတိဖို့ပွင့်လာတာတစ္ဆာတိလို့လည်းဘုရားဖြစ်လာတာသူကိုယ်တိုင်လည်းတစ္ဆာတိလို့ဘုရားဖြစ်တယ်လို့ပရိသတ်တွေတရားဓမ္မတွေကိုလည်းပဲတစ္ဆာတိစီခြင်းလို့ဘုရားပွင့်လာတာဟုတ်ရလားဒီတော့ခေါင်းတို့ယောဂီတွေကလည်းပဲယနေ့မြတ်စွာဘုရားရဲ့ရည်ရွယ်ချက်အတိုင်းဗာတိအောင်လုပ်ရမလဲအသစ္စာတိအောင်လုပ်ရမှာပဲအဲဒီလိုသစ္စာတိအောင်လုပ်ရတဲ့အခါကျတော့နော်မိမိတို့ရဲ့တဏ္ဍာမှာအဝိဇ္ဇာသာရှိနေမယ်ဆိုရင်သစ္စာသိပါမလားသစ္စာမသိတာဘယ်လိုကြောင့်မသိတော့အခုခေါင်းတို့ယောဂီတွေသစ္စာတိအောင်ကြိုးစားနေကြတယ်မသိသေးဘူးဆိုရင်ဘယ်လိုရှိနေလို့လဲဒီတော့ဝိဇ္ဇာတိအတိတ်တုန်းကသာရှိတာလားအခုလောလောဆယ်ကောမရှိဘူးလားရှိဘယ်ချိန်တွေမှာဝိဇ္ဇာရှိသစ္စာမသိတဲ့အချိန်မှာရှိတာဘယ်ချိန်တွေမှာအသစ္စာမသိတဲ့အချိန်မှာရှိတာဒီတော့သစ္စာသိတဲ့အချိန်မှာဝိဇ္ဇာလေးကွာနေတယ်နော်သစ္စာမသိတဲ့အချိန်မှာဝိဇ္ဇာလေးရှိနေတယ်ဟုတ်လားအရိယပုဂ္ဂိုလ်တွေကြတော့ဝိဇ္ဇာကိုပြီးပိုင်ပယ်သထားပြီပေါ့တော်ကြတော့ဝိဇ္ဇာတိလုံးဝမရှိတော့ဘူးအဲဘုရုသင်ပုဂ္ဂိုလ်များကြတော့အဝိဇ္ဇာတိသစ္စာသိတဲ့အချိန်မှမရှိဘူးသစ္စာမသိတဲ့အချိန်မှရှိတယ်ခိတခဏကွာနေတယ်ခိတခဏကွာနေတာကိုပါဠိလိုတော့တတင်္ဂလို့ခေါ်တာပေါ့တတင်္ဂကွာနေတယ်ကွာတာကပဟန္နာပဟန်တတင်္ဂပဟန်ထိတာခလာခိုက်တာအဖြစ်အဝိဇ္ဇာတရားတွေကွာနေတယ်။ဘယ်အချိန်မှာကွာတော့အဲ့သစ္စာသိတဲ့အချိန်မှာကွာတယ်။ဒီလိုတော့မိမိတို့ကသစ္စာသိတဲ့အချိန်မှာအဝိဇ္ဇာမရှိဘူးမသိတဲ့အချိန်မှာအဝိဇ္ဇာရှိတယ်ဆိုတော့အဝိဇ္ဇာပြန်ပြန်ရောက်လာတာပေါ့။ဟောဒီအဝိဇ္ဇာတွေပြန်ပြန်ပြီးတော့မရောက်ဘူးလားရောက်။ဘာဖြစ်လို့ပြန်ရောက်လာသလဲမေးတော့အမြင့်မပြတ်လို့ပြန်ရောက်လာတာ။ဟုတ်တယ်မလား။အမြင့်မပြတ်လို့ပြန်ရောက်လာအမြင့်ပြရင်ပြန်ရောက်လာပါမလားဒါကအမြင့်ပြအောင်ပဲသက်နိုင်ရင်တော့ပြန်ရောက်မလာတော့ဘူးအမြင့်မပြရင်တော့ပြန်ရောက်လာအောင်ပါပဲဒါကဒီဝိဇ္ဇာကိုမြင့်ပြအောင်ကြိုးစားပေးကြရမှာပဲအဲ့ဒီဝိဇ္ဇာဒီအခုလောလောဆယ်လည်းပဲသစ္စာမသိရင်အဝိဇ္ဇာရှိတယ်အတိတ်တုန်းကလည်းဒီဝိဇ္ဇာမရှိခဲ့ဘူးလားရှိခဲ့လားဟောဒီမှာအတိတ်တုန်းကဝိဇ္ဇာလို့ဒီလိုပြောထားတယ်နော်အတိတ်တုန်းကဝိဇ္ဇာလို့ပြောထားတော့အတိတ်တုန်းကသစ္စာသိခဲ့သလားမသိခဲ့ဘူးလားမသိခဲ့လို့ဝိဇ္ဇာရှိခဲ့တာပေါ့အဝိဇ္ဇာကမသိတာမသိတော့သင်္ခါရဖြစ်တယ်အဝိဇ္ဇာကြောင့်ဘယ်လိုဖြစ်တော့အသင်္ခါရဖြစ်တယ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကဘာသဘောရှိတော့ပြုလို့အားထုတ်တတ်တဲ့သဘောရှိတယ်ပြုလို့အားထုတ်တတ်တဲ့သဘောသည်သင်္ခါရသင်္ခါရပြုလို့အားထုတ်တတ်တဲ့သဘောသည်ဘာလဲတော့ဟုတ်ပြီဘာတွေနဲ့ပြုလို့အားထုတ်တယ်လဲဆိုတော့ကာယကံနဲ့လည်းပြုလို့အားထုတ်တယ်ဝစီကံနဲ့လည်းပြုလို့အားထုတ်တယ်မနောကံနဲ့လည်းပြုလို့အားထုတ်ကာယကံဆိုတာကတော့ကိုယ်ကာယပေါ့နော်ဝစီကံဆိုတာကတော့ပါးစပ်နှုတ်ပေါ့မနောကံဆိုတာကတော့စိတ်ပေါ့စိတ်ထဲမှာတွေးနေတာကြံနေတာဒီမနောကံပါးစပ်နဲ့ထုတ်ပြောတာဒီဝစီကံကိုယ်ကရနဲ့ပြုလို့ဆောင်ရက်တာဒီကာယကံဟုတ်ပြီမှတ်မိတယ်နော်ကံမနှမျိုးလဲဘာတွေလဲကာယကံဝစီကံမနောကံဟုတ်ပြီကိုယ်ခါရနဲ့ပြုလို့အထောက်တာကနှုတ်နဲ့ပြောတာကစိတ်နဲ့တွေးတာကမနောကအဲဒီလိုကံသုံးမျိုးရှိတယ်အဲဒီကံသုံးမျိုးကိုဘယ်လိုနဲ့ပြုသင်္ခါရနဲ့ပြုသင်္ခါရနဲ့ပြုအဲဒီသုံးမျိုးလုံးပြုတာဘယ်လိုခေါ်သင်္ခါရလို့ခေါ်ဟုတ်လားအဲဒါပြုလို့အထောက်တယ်ကာယကံနဲ့ပြုလို့အထောက်တယ်ဝစီကံနဲ့ပြုလို့အထောက်တယ်မနောကံနဲ့ပြုလို့အထောက်တယ်ပြုလို့အထောက်မှုဘယ်နှမျိုးပါလဲ တောင်းမျိုးနဲ့ပြုလို့အားထုတ်တယ်ဘာတွေပြုလို့အားထုတ်တယ်လဲမင်းရင်တော့ကောင်းတာတွေလည်းပြုလို့အားထုတ်တာပဲမကောင်းတာတွေလည်းပြုလို့အားထုတ်တာပဲနော်ကောင်းလာကြတော့ပုံညာပြီသင်္ခါရလို့ခေါ်တယ်မကောင်းလာကြတော့အပုံညာပြီသင်္ခါရလို့ခေါ်တယ်ဟုတ်ရလားအဇံလုံးခလေးတွေဘာတွေကိုမလုံးကြဘူးလားလုံးကြလားဇာလောကလေးတွေရအောင်ကြိုးစားလို့ဇာလေးတွေရသွားပြီဆိုရင်တော့အာနိစာပိသင်္ခါရဖြစ်သွားတယ်။အဲ့တော့ဘုန်းကြီးတို့ယောဂီတွေရဲ့တတ္တမှာဇန်တရားမရှိဘူး။အတိတ်တုန်းကကောဇန်တရားရှိခဲ့လား။မရှိခဲ့ဘူး။ဟောတော့ကတော့ရှိချင်ရှိခဲ့မယ်ပေါ့နော်။ဒါပေမဲ့ပြီးခဲ့တဲ့ဘဝတော့ကတော့မရှိခဲ့တာသိကြတယ်။တကယ်လို့ဇန်ရှိခဲ့တဲ့ပုဂ္ဂိုလ်ဆိုရင်ပြီးခဲ့တဲ့ဘဝကဇာရှိခဲ့တဲ့ပုဂ္ဂိုလ်ဆိုရင်အခုနေပြန်ရောက်နေတယ်ပြန်ရောက်နေမလဲဓမ္မပြန်ရောက်နေမှာဒါတော့အခုဓမ္မပြန်ရောက်နေတာလားလူဘောရောက်နေတာလားလူဘောရောက်နေတာထားလို့အဖြစ်ဒီတုန်းကပြီးခဲ့တဲ့ဘဝမှာနော်ဟောဘဝပေါင်းများစွာကတော့မဆိုလိုဘူးပေါ့နော်ပြီးခဲ့တဲ့ဘဝမှာဇာရှိခဲ့သလားမရှိခဲ့ဘူးလားဇာမရှိခဲ့ဘူးသံမရှိခဲ့လို့လည်းဒီဘဝရောက်လာတာပေါ့အဲဒီတော့ဒိဋ္ဌိကလာတော့ကမိမိတန်တန်မှာသံမရှိခဲ့ဘူးဒီကရဘဝကဘလို့ရှင်မလဲဘယ်ပါးရီပြုလို့အထုတ်ခဲ့မလဲမေးလို့ရှိကုသိုလ်တွေလည်းပြုလို့အထုတ်ခဲ့တယ်အကုသိုလ်တွေလည်းပြုလို့အထုတ်ခဲ့တယ်ကောင်းတဲ့ကာယကဝစီကမနောကံကိုဘယ်လိုခေါ်လဲကုသိုလ်ကုသိုလ်လို့ခေါ်တယ်ဘယ်လိုခေါ်လဲကောင်းတဲ့ကာယကဝစီကမနောကံကိုဘယ်လိုခေါ်လဲအကုသိုလ်လို့ခေါ်တယ်မကောင်းတဲ့ကာယကဝစီကမနောကံကိုဘယ်လိုခေါ်လဲအကုသိုလ်လို့ခေါ်တယ်ဒီတော့အတိတ်ကာလတုန်းကဟောဒီသင်္ခါရတွေမရှိခဲ့ဘူးလားရှိခဲ့ဘူးလားပုံညာဝိယပုံညာဝိအာနိစာဝိဆိုတဲ့သင်္ခါရ၃မျိုးထဲမှာဘယ်သင်္ခါရတွေရှိခဲ့လဲပုံညာဘိသင်္ခါရနဲ့အပုံညာဘိသင်္ခါရတွေရှိခဲ့ဘူးတဲ့ကုသိုလ်တွေလည်းရှိခဲ့တယ်အကုသိုလ်တွေလည်းရှိခဲ့တယ်နော်ကုသိုလ်ပြုခဲ့တဲ့ပုဂ္ဂိုလ်များပြီးယခုဘဝမှာကောင်းတဲ့ဘဝမှာနေရမယ်ကောင်းတဲ့အကျိုးခံစားခွင့်လေးတွေရမယ်နော်အကုန်ဘဝချမ်းချမ်းသာသာနေရတာဒီအတိတ်တုန်းကကောင်းတာတွေလောက်ခဲ့လို့လားမကောင်းတာတွေလောက်ခဲ့လားကောင်းတာတွေလောက်ခဲ့လို့လူဘဝရောက်လာတာကတော့ရေပေါ်ရာအဖြစ်ပြောမယ်ဆိုရင်အကုသိုလ်ကံကြောင့်လူဘဝရောက်လာတာလားအကုသိုလ်ကံကြောင့်လူဘဝရောက်လာတာလားအဲလူဘဝရောက်လာတာကတော့ကုသိုလ်ကံကြောင့်ရောက်လာတာပဲဟုတ်ရဲ့လားအခုလူဘဝရောက်လာတာဒီကုသိုလ်ကံရဲ့အကျိုးလားအကုသိုလ်ကံရဲ့အကျိုးလားကုသိုလ်ကံရဲ့အကျိုးဒါပေမဲ့အခုလူဘဝမှာနေရထိုင်ရတာရင်တယောက်နဲ့တယောက်တူးရလားဘာကွာလို့လဲအကုသိုလ်လေးတွေကွာလို့ပေါ့နော်ကုသိုလ်များတဲ့ပုဂ္ဂိုလ်ကြီးကောင်းကောင်းနေရတာပေါ့ကုသိုလ်လည်းတဲ့ပုဂ္ဂိုလ်ကြီးဆိုးဆိုးဝါးဝါးနေရတာပေါ့လူဘဝရောက်လာတာကလူဘဝရောက်လာတာထောက်သောအဖြစ်ကုသိုလ်တရားတော့ကုသိုလ်ကံတော့မရှိခဲ့ဘူးလားရှိခဲ့ရှိတော့ရှိခဲ့တာပဲဒါပေမဲ့ကုသိုလ်နည်းများတော့မကွာဘူးလားကွာကုသိုလ်နည်းတဲ့ပုဂ္ဂိုလ်သည်စင်စင်ရဲရဲနေရမယ်ကုသိုလ်များတဲ့ပုဂ္ဂိုလ်သည်အချမ်းချမ်းသာသာနေရလုံလိုက်ကြတဲ့တွေသူလည်းလောက်တာပဲကိုလည်းလောက်တာပဲအဆင်မပြေဘူးအဆင်ပြေတယ်သမျိုးရှိတယ်အဆင်ပြေနေပါလေဆိုတဲ့ပုဂ္ဂိုလ်တည်းအတိတ်ကာလတုန်းကကုသိုလ်နည်းလို့လားများလို့များခဲ့လို့အဆင်မပြေတဲ့ပုဂ္ဂိုလ်တည်းကုသိုလ်နည်းလို့လားများလို့လားကုသိုလ်နည်းလို့တချို့ဈာမရေကောင်းတယ်တချို့ဈာမရေမကောင်းဘူးဈာမရေကောင်းတဲ့ပုဂ္ဂိုလ်တည်းဈာမရေနဲ့ပတ်သက်တဲ့ကုသိုလ်နဲလို့လားများလို့လားတမ္မာရင်မကောင်းတဲ့ပုဂ္ဂိုလ်သည်တမ္မာရင်နဲ့ပတ်သက်တဲ့ကုသိုလ်ပေါ့နော်သီလကုသိုလ်ပေါ့ဒါနကုသိုလ်ကချမ်းသာတယ်သီလကုသိုလ်ကကျန်းမာတယ် ဝိပဿနာကုသိုလ်ကပညာဉာဏ်ကြီးတယ်။ဟုတ်ရဲ့လား။ဒါနကုသိုလ်ကဘာလဲ။ဒါနကုသိုလ်လောက်ခဲ့ရင်ချမ်းသာတယ်။သီလကုသိုလ်လောက်ခဲ့ရင်ချမ်းသာတယ်။ဝိပဿနာကုသိုလ်လောက်ခဲ့ရင်ဉာဏ်ပညာကြီးတယ်။နော်။ကလေးချမ်းသာနေတာဒီဘာကုသိုလ်တွေများခဲ့လို့လဲ။သီလကုသိုလ်တွေများခဲ့လို့မချမ်းသာတာဒီဘာကုသိုလ်နေခဲ့လို့လဲ။ဘယ်တော့ကလဲအတိတ်ကာလတော့ကဟောဒီသင်္ခါရတွေဟုတ်လားတချို့တချို့ပုဂ္ဂိုလ်တွေကတရားရှုမှတ်တဲ့အခါမှာမြန်မြန်ကြီးတရားရတယ်တချို့ပုဂ္ဂိုလ်တွေကတော်တော်နဲ့တရားမရဘူးဟောဒီလိုနဲ့ကွာခြားမှုမရှိဘူးလားရှင်မြန်မြန်တရားရတာဒီညံကောင်းလို့ပေါ့ဟုတ်လားတခြားညံကိုပြောတာမဟုတ်ဘူးနော်သစ္စာညံအဲ့တော့မြန်မြန်တရားရတာတွေဘာကောင်းခဲ့လို့လဲဘာကုသိုလ်တွေများခဲ့လို့လဲဝိပဿနာကုသိုလ်တွေများခဲ့လို့တရားရနှီးတာတွေဘာကုသိုလ်နေခဲ့လို့လဲဝိပဿနာကုသိုလ်တွေနေခဲ့လို့ကွာခြားချက်တွေနော်ပြန်ပြောမယ်ချမ်းချမ်းသာသာနေရတာတွေဘာကုသိုလ်များခဲ့လို့လဲစင်စင်ရဲရဲနေရတာတွေဘာကုသိုလ်နေခဲ့လို့လဲကျမ်းကျမ်းမာမာနေရတာတွေဘာကုသိုလ်များခဲ့လို့လဲသီလကုသိုလ်များခဲ့လို့ယောဂဗျာထူသောတာတွေဘာကုသိုလ်နေခဲ့လို့လဲအသီလကုသိုလ်နေခဲ့လို့တရားအရမြန်တာတွေဘာကုသိုလ်များခဲ့လို့လဲဝိပဿနာကုသိုလ်များခဲ့လို့တရားအရနှီးတာတွေဘာကုသိုလ်နေခဲ့လို့လဲဝိပဿနာကုသိုလ်နေခဲ့လို့နေတာများတာထားကုသိုလ်တော့ရှိခဲ့ဘူးတာပေါ့ကုသိုလ်ရှိခဲ့လို့ယခုဘယ်ဘဝရောက်နေတော့တကယ်လို့ဒါကုသိုလ်ကံတွေများနေရင်ဘယ်ရောက်ပါမှလဲအပယ်လေးပါးရောက်ပါမှအခုလောဘရောက်လာတာဒီအကုသိုလ်ကံရဲ့အကျိုးလားကုသိုလ်ကံရဲ့အကျိုးလားဟုတ်တယ်ကုသိုလ်ကံရဲ့အကျိုးနော်ကုသိုလ်ကံရဲ့အကျိုးအဲဒီကုသိုလ်ကဘယ်တော့ကလုပ်ခဲ့တာလဲအတိတ်တုန်းကလုပ်ခဲ့တာဒါကြောင့်သူကအတိတ်တုန်းကလုပ်ခဲ့တဲ့ပြုလို့အားထုတ်ခဲ့တဲ့ကုသိုလ်မို့လို့ဟောဘယ်လိုနာမည်ပေးမလဲသင်္ခါရဘယ်လိုနာမည်ပေးမလဲသင်္ခါရလို့နာမည်ပေးအဲဒီသင်္ခါရကိုသင်္ခါရသည်ဘယ်လိုကြောင့်ဖြစ်တဲ့သင်္ခါရလဲအဝိဇ္ဇာကြောင့်ဖြစ်တဲ့သင်္ခါရအဝိဇ္ဇာကသိတာလားမသိတာလားဘာမသိတာလဲအသစ္စာမသိတာသစ္စာမသိတဲ့သင်္ခါရပြုခဲ့တာသစ္စာမသိတဲ့သင်္ခါရပြုခဲ့လို့သစ္စာမသိတာကအဝိဇ္ဇာပြုလို့တာကသင်္ခါရဟောရလာတာကခန္ဓာဘယ်နှပါးလဲဘယ်လိုတွေပါလဲဝိညာဉ်နာယောသလယရဏသတ္တဝိရဏဘဏ္ဍပါလေသာပါအရိခဏ၅ပါးရလာတာဒီရခြင်းလို့ရတာလားရာကြောင့်အလုတ်တွေလောက်ခဲလို့ရတာလားရာကြောင့်အလုတ်ကိုဘယ်လိုနာမည်ပေးမလဲအသင်္ခါရလို့နာမည်ပေးနော်ရာကြောင့်အလုတ်ကဘယ်လိုတော့သင်္ခါရရလာတာကခန္ဓာဘဏ္ဍပါပြန်ပြောရာကြောင့်အလုတ်ကရလာတာကခန္ဓာ၅ပါးမှတ်မိတယ်နော်လောဘကြီးရောက်လာတာခန္ဓာဘယ်ပါးရအဲခန္ဓာ၅ပါးရတာတဏှာဘဝရောက်သွားတော့လဲခန္ဓာဘယ်ပါးလို့ပြောမလား၅ပါးလို့ပြောနော်တရေတိရိစ္ဆာဖြစ်တာပြိတာသူတကယ်ဖြစ်သွားတော့ခန္ဓာဘယ်ပါးလဲဒါလည်း၅ပါးပဲသိညာအနေနဲ့ပုဂ္ဂိုလ်တ attva တွေတယောက်နဲ့တယောက်တူခြင်းမတူမဲ့ပုံမသရတူခြင်းမတူမဲ့အဆင့်နဲ့တူခြင်းမတူမဲ့ဘဝတွေတူခြင်းမတူမဲ့ခန္ဓာကားတော့တူနေတယ်ဘယ်နှပါလဲခန္ဓာ၅ပါးတူနေတယ်ဒီတော့ဘုန်းကြီးတို့ပရိသတ်တွေဒီနေရာမှာကောက်ချက်ကလေးတစ်ခုချလာတယ်နော်ခန္ဓာရအခုဘဝတစ်ခုရလာတာဒီရခြင်းလို့ရတာမဟုတ်ဘူးအတိတ်အကြောင်းကြောင့်ရတာတခုနော်အခုဘဝတစ်ခုရလာတာဒီရခြင်းလို့ရတာဟုတ်ရဲ့လား ဘလို့ကြောင့်ရတော့အတိတ်ကြောင့်ကြောင့်ရတာဒါကတစ်ချက်နောက်တစ်ချက်ကလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ဗမာပဲဖြစ်ဖြစ်ခွေးကျင်းတဲ့ဒိဋ္ဌိဆံပဲဖြစ်ဖြစ်ခန္ဓာဘယ်နှပါလဲခန္ဓာ၅ပါးချမ်းသာတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးဆင်းရဲတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးຢາລູຊິແດ່ປົກກະແລຂັນລະ5ບາຢາລູບໍ່ຊິແດ່ປົກກະແລດີຂັນລະ5ບາເບເນາະປົກກະຕະດະວາສໍລະກະປົ່ງມັນຕະຫຼາຈີ້ປີດໍປິညာຕິ່ນປີດໍນໍາແມ່ໄປຖ້າລະດີຈີ້ເບອະເສນດານີ້ຄ້ວຍຖ້າລະຫາບາຈີ້ຄ້ວຍລະດໍປິညာຈີ້ຄ້ວຍບາຈີ້ຄ້ວຍປິညာສໍລະດແກ່ຊິແດ່ດຽວລະດແກ່ບໍ່ຊິແດ່ດຽວတကယ်မရှိတဲ့တရားကြည့်ပြီးတော့အစင်တန်းတွေခွဲထားတာဟောတကယ်ရှိတဲ့တရားကြတော့ဘယ်နှပါးပဲရှိတယ်၅ပါးပဲရှိတယ်အစင်တန်းခွဲလို့ရရလားလူပြင်းရောက်လဲ၅ပါးနတ်ဆိုလဲ၅ပါးခွေးချင်းကဒိဋ္ဌိဆံလဲအစင်တန်းရဲ့ကွာရလားလူခန္ဓာ၅ပါးနဲ့နတ်ခန္ဓာ၅ပါးဘယ်ကတာတော့ဘယ်လူကတာတော့တခန္ဓာကကောင်းတော့ပါသစ္စာလဲဒုက္ခလာလဲပါသစ္စာနတ်ခန္ဓာလဲပါသစ္စာဒေခန္ဓာကမှဒုက္ခသစ္စာမဟုတ်ဘူးဟုတ်ရလားပရိစ္ဆာလမောဘနံပါတ်2ခွက်ကိုကြည့်လေပါသစ္စာလို့ပြောတာလဲဒုက္ခသစ္စာကြည့်ခန္ဓာမှန်သမျှပါသစ္စာဒုက္ခလာလဲနတ်ခန္ဓာလဲခွေးချင်းကဒိဋ္ဌိဆံခန္ဓာလဲဘယ်ခန္ဓာကယုတ်ဘယ်ခန္ဓာကမြတ်လို့ခွဲကြမှုရှိရလားဘယ်ခန္ဓာကသာတယ်ဘယ်ခန္ဓာကယောတယ်ခွဲကြမှုရှိရလားမရှိဘူးခန္ဓာ၅ပါးကနေဘယ်လိုကမှ6ပါးဖြစ်မလာဘူးဟုတ်လားဘယ်လိုကမှ9ပါးဖြစ်မသွားဘူးနော်အဲ့တော့ခန္ဓာရင်းကြည့်လိုက်မယ်ဆိုအတူတူကြည့်ပဲအဲ့ဒီတော့ခေါင်းဆောင်ယောဂီတွေကဒီနေရာမှာဘလို့ကောင်းချက်ရှာမလဲ။အော်ဘယ်ပုဂ္ဂိုလ်ဘယ်တတ္တဝါပဲဖြစ်ဖြစ်ဒီခန္ဓာ၅ပါးပဲရှိတာပဲ။ဒီဒုက္ခသစ္စာပဲရှိတာပဲ။ကောင်းချက်ရှာကြည့်လိုက်။ဟုတ်လား။အဲ့တော့ပရမကောင်းချက်ကဘာလဲ။အကြောင်းအတိတ်ကြောင်းတရားကြောင်းဟောခန္ဓာ၅ပါးဖြစ်တယ်။ဒုတိယဟောဒီခန္ဓာ၅ပါးဒီဘယ်ပုဂ္ဂိုလ်ဘယ်တတ္တဝါမှာပဲဖြစ်ဖြစ်ဒီခန္ဓာ၅ပါးပဲရှိတာပဲ။ဘလို့ကသာတယ်ဘလို့ကယောတယ်ဆိုတာမရှိဘူး။အဲ့ဒီတော့ခန္ဓာ၅ပါးပဲရှိကြတယ်ဆိုတော့အဲ့ဒီခန္ဓာ၅ပါးကလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးခွေးချင်းကဒိဋ္ဌိလည်းမဟုတ်ဘူးခန္ဓာ၅ပါးပဲအဲ့တော့လူပဲနဲ့ပဲခွေးချင်းကဒိဋ္ဌိပဲလို့နာမည်ပေးခြင်းပြီးဒါဆိုင်မုတ်ဆွဲထားတာပဲဟုတ်ရဲ့လားဆိုင်မုတ်ဆွဲထားတာပဲဆိုင်မုတ်ဆွဲထားလို့အများကဒီတိုင်းအသေးမှပြုလိုက်ရတာတော်ရမှာရှိတဲ့သိပ္ပံတွေလို့ပေါ့တော်ရဝင်တော့ဘယ်သိပ္ပံမှမသိဘူးဥယျာဉ်နဲ့ဝင်တော့ဘယ်သိပ္ပံမှမသိဘူးအော်ဆိုင်မောကလေးကထားတယ်ဟောရကမောဂနိပင်အော်ဒါမောဂနိပင်ပဲဟောရကကျုံးပင်အော်ဒါကျုံးပင်ပဲဟောရကပင်ကလေးပင်စာရေးထားတယ်အော်ဒါပင်ကလေးပင်ပဲမသိရဘူးလားဘာလို့သိဆိုင်မုတ်ကြည့်ပြီးတော့သိတာနော်ဆိုင်မုတ်မရှိသေးပါမလားသိပ္ပံကသိပ္ပံပဲဟိုပင်ကြည့်လဲဒီရွက်ဒီပင်စီနဲ့ဒီကိုင်းနဲ့ဒီရွက်ပဲဒီပင်ကြည့်လဲဒီပင်စီနဲ့ဒီကိုင်းနဲ့ဒီရွက်ပဲပုံမှန်သလားလားကွဲကြည့်ကွဲရမယ်သူ့ရဲ့ခြေကကတော့အတူတူကြည့်ပဲဟုတ်တယ်မလားဒါပေမဲ့ဒီပင်နဲ့ဒီပင်မတူအောင်ဘာလို့ပြထားတော့ဆိုင်မုတ်ဆွဲပြထားတယ်အဲ့လိုဆိုင်ဖို့ဆွဲပေးထားတဲ့အတွက်အများနဲ့ဆိုင်တဲ့နာမည်ကသစ်ပင်အများနဲ့ဆိုင်တဲ့နာမည်ကဘာလဲဟောဆိုင်ဖို့ဆွဲပေးထားလိုက်တော့ဆိုင်ဖို့ဆွဲတဲ့နာမည်သိကြမသိရဘူးလားသိရအဲ့တော့အများနဲ့ဆိုင်တဲ့နာမည်ကဘာလဲသစ်ပင်သိကြဖြစ်တဲ့နာမည်ကတော့ကျုံးလို့ဆွဲဆိုင်ဖို့ဆွဲရင်ကျုံးပင်ပေါ့ပြင်းကြလို့ဆိုင်ဖို့ဆွဲရင်ပြင်းကြလို့ပေါ့ဘာလို့ဆိုင်ဖို့ဆွဲရင်ပရောပင်ပေါ့ဒါကဆိုင်မုတ်ဆွဲလို့ဖြစ်လာတဲ့နာမည်တွေပဲဟုတ်တယ်မဟုတ်လား
အဲ့လိုပဲသတ္တဝါတွေကလည်းပဲအခြေခံအဖြစ်ခန္ဓာမလည်းပါလေသက္ကနာတွေတော့ရူပခန္ဓာခန္ဓာမလည်းပါလေအရိခန္ဓာ၅ပါးကိုပရိစ္ဆေသမုပ္ပါဒ်ထဲကျတော့သိကြနိုင်မယ်လေးတွေပေးထားတယ်ဘယ်လိုနာမည်ပေးထားလဲဘယ်လိုပေးထားတော့ပရိစ္ဆေသမုပ္ပါဒ်ထဲမှာလေဝိညာဉ်နာယောသာလယရဏသတ္တဝေဒနာဟောပရိစ္ဆေသမုပ္ပါဒ်ကျတော့နာမည်2မျိုးဖြစ်သွားတယ်အများသိထားတဲ့ခန္ဓာ၅ပါးနာမည်ကဘယ်လိုတွေတော့ပရိစ္ဆေသမုပ္ပါဒ်ရကြတော့ဒီနာမည်တွေသုံးရလားသုံးပါဘူးဒီနာမည်နဲ့သုံးထားလဲဒီနာမည်နဲ့သုံးထားလဲဘာလို့လဲနာမည်တွေမတူတော့တရားကလည်းမတူဘူးလားလို့တွေးစရာရှိတာပေါ့နော်မတွေးနဲ့အတူတူပဲဟုတ်ရလားအတူတူပဲဟောဒီဝိညာဉ်ကိုဝိညာဉ်နဲ့ခန္ဓာလို့မှတ်လိုက်ဝိညာဉ်နေပါလေအတူသားပြီနော်ပရမတော်ပြတဲ့ဝိညာဉ်လေးပါခန္ဓာတော့ဝိညာဉ်နဲ့ခန္ဓာနောက်တစ်ခါနာယောက်ခရာမရှိဘူးလားရှိနာငါစေတသိက်လို့ခေါ်တယ်နာငါပါလေစေတသိက်ကိုခန္ဓာဖွဲတော့၃ပါးရတယ်ဘလို့ဒီလဲမေးတော့ဝေဒနာခန္ဓာရဲ့သင်ညာခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဘယ်နှပါလဲ၃ပါးရတယ်စေတသိက်ကိုခန္ဓာဖွဲ့ရင်ဘယ်နှပါးရမလဲဘယ်လိုတွေတော့ဘယ်နှပါးလဲဝိညာဉ်ကဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာစေတသိက်ကဘာခန္ဓာတော့ဝေဒနာခန္ဓာသင်ညာခန္ဓာသိခါရခန္ဓာယောက်ကဘာခန္ဓာလဲအဲ့ဒီတော့ဝိညာဉ်ရဲ့နာယောရဲ့ဒီလုံးကိုပါလိုက်တာနဲ့ခန္ဓာမနှပါရသွားတယ်။ဝိညာဉ်ကဘာခန္ဓာ?ဝိညာဉ်နဲ့ခန္ဓာ။နော်။ဝိညာဉ်ကဘာခန္ဓာတော့?နာမ်ကဘာခန္ဓာတော့?ဝိရဏခန္ဓာ၊ပဉ္စခန္ဓာ၊သက္ကာရခန္ဓာ၊ယောက်ကဘာခန္ဓာတော့?ပေါင်းတော့ခန္ဓာမနှပါလိုက်ตนเนี่ยขณะ5บาปิดตัวไปอริยบัคคะเตีย3မျိုးดิอริยวิญญาณนายกဆိုတဲ့แท้ก็นี่ပြီးတော့ปေါ်ลาတဲ့คွဲลาတဲ့เตียတွေပဲဟုတ်လားตาลายรณาสระเยสีนา2ข้อเตียโกสิกตัวจิตะเยสีสระก็ยุคเยสีก็บารงนาสระก็နှခေါင်းစရာကောလျာစရာကောကိုယ်စရာကောစိတ်ကြတော့စိတ်စိတ်ကြတော့စိတ်ဟုတ်လားဒီတော့ရုပ်ရဲ့စိတ်ယောဂဘာခန္ဓာစိတ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာဒီထဲမှာပဲပါသွားတာပဲမဟုတ်လားပြန်ပြောသာလာယရဏစရာတရားဘယ်နှပါဘယ်လိုတွေတော့မျက်စိသရမျက်စိအကြည်ဓာတ်ကိုပြောတာနော်ပုံမှန်သရလားအကြည်ဓာတ်ဒီနေရာမှာပုံမှန်သရလုံးဝမပါစေနဲ့ဟုတ်လားမျက်စိသရကဘယ်လိုကိုပြောတယ်မျက်စိကြည်ဓာတ်မျက်တော်ခုနှစ်ထပ်ရဲ့အောက်အတွဲမှာတာဥကောင်ပမာဏရှိသောသွေးလေးကိုမှီပြီးတော့မျက်စိအကြည်ဓာတ်တည်နေတယ်လို့ဒီလိုဆိုတယ်နော်အရာကိုပဲလွန်လိုက်ပြောလိုက်တော့မျက်စိအကြည်ဒီလိုပြောလိုက်တာကနံပါတ်1ကနားအကြည်နံပါတ်2ကဗာလဲနားအကြည်အဲ့ဒီနားအကြည်ဆိုတာလဲအကြည်ချက်ကလေးနော်အဲ့ဒီနားပုံမှန်သလားကြီးဟောရလားဟောဘူးပုံမှန်သလားကြီးမဟုတ်ဘူးနားအကြည်ချက်ကလေးတနည်းမှာရှိတော့ဟောရည်လားလိုင်ကောင်းကြီးအတွင်းထဲမှာရှိတယ်နော်အတွင်းထဲမှာရှိ
ဒီတော့ဝိညာဏယောသလရဏဖသဝေဒနာပေါင်းလိုက်ခန္ဓာဘယ်နှပါလဲပရိသတ်သမုပ္ပါဒ်နာမနဲ့ပြောရင်ဘယ်လိုတွေတော့ဝိညာဏနာယောသလရဏဖသဝေဒနာဝိပဿနာတရားရှုတဲ့အရှုခံအနေနဲ့ပြောတော့ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်လည်းခန္ဓာခန္ဓာမနှပါလဲပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာခန္ဓာမနှပါရှိတယ်အတိညာအရူပကလွဲရင်ခန္ဓာ၅ပါးရှိတယ်ဟုတ်ရလားတရားနဲ့တရားဘယ်ခန္ဓာကသာတယ်ဘယ်ခန္ဓာကညော့တယ်လို့များရှိရလားမရှိဘူးအကောင်လုံးတွေတူတူကြီးပဲဒီခန္ဓာ၅ပါးကြီးပဲလူမှလည်းလူရဲ့တဏ္ဍာမှလည်းခန္ဓာမနှပါလဲနတ်ရဲ့တဏ္ဍာမှလည်းခန္ဓာမနှပါလဲဓမ္မရဲ့တဏ္ဍာမှလည်းခန္ဓာမနှပါလဲဒါကြောင့်ဒီခန္ဓာ၅ပါးလို့ပြောနေတာဒီကုဏ္ဏတော်ကဥပမာနဲ့ပြောရရင်အော်တော်တဲ့ကြည့်လိုက်ဘာတွေတွေ့သစ်ပင်တွေတွေ့ဒါမှမဟုတ်လားတော်တဲ့ကြည့်လိုက်ဘာတွေတွေ့တော့သစ်ပင်တွေပဲတွေ့တာပဲသစ်ပင်ဆိုတဲ့နာမည်အားလုံးမှမတူဘူးလားတူနေတူနေတယ်အားလုံးမှတူနေတယ်အရာကိုပဲဘယ်သိပင်ဘယ်သိပင်ဘယ်သိပင်သိကြခွဲပြားလာအောင်မလုပ်ပြရတော့အဲဆိုင်းမဆွဲလိုက်တော့မှဒါကကြုံပင်ဒါကပြင်းကြုံပင်ဒါကပြောက်ပင်ဟုတ်ရလားအခုလည်းတတ္တဝါတွေအားလုံးဒီခန္ဓာဘယ်နှပါလဲ၅ပါးကြီးပဲခန္ဓာ၅ပါးကြီးပဲအတူတူကြီးပဲနော်အတူတူကြီးပဲအဲ့ဒီခန္ဓာ၅ပါးကြီးတူနေတဲ့ပရမတ်တရားတွေကိုပဲဟောခေါ်လို့လွယ်အောင်နာမည်ပေးလိုက်တဲ့အခါကျတော့ဆိုင်းမဆွဲလိုက်ပြီပရမတ်ဘာဆိုင်းမဆွဲတော့လူဆိုတဲ့ဆိုင်းဘုံ၊နတ်ဆိုတဲ့ဆိုင်းဘုံ၊ခွေးကျင်ကတတိစားတဲ့ဆိုင်းဘုံမဆွဲဘူးလားဆွဲ။ပြန်ပြောပါဆိုင်းဘုံတွေဆွဲလေ။လူဆိုတဲ့ဆိုင်းဘုံ၊နတ်ဆိုတဲ့ဆိုင်းဘုံ၊ခွေးကျင်ကတတိစားဆိုတဲ့ဒီတော့လူရဏတို့တတိစားတို့ဆိုတာကဆိုင်းဘုံပဲ။တကယ်ရှိတဲ့တရားလား။လူရဏတို့ကတကယ်ရှိတဲ့တရားလားတကယ်မရှိတဲ့တရားလားဘာဖြစ်လို့လူလို့ပြောနေလဲဆိုင်းမုံဆွဲထားလို့ဘာဖြစ်လို့နတ်လို့ပြောဘာဖြစ်လို့တရိစ္ဆာန်လို့ပြောလဲတကယ်ရှိတာကခန္ဓာ၅ပါးပဲတကယ်ရှိတာပဲနော်အဲ့ဒီတော့တော်ရမှာကြည်လိုက်ရင်အားလုံးနေပါတယ်တော့သစ်ပင်ဆိုင်းမုံကြည်လိုက်တော့မှတပင်နဲ့တပင်တွေ့ရလားမတွေ့အောင်မလုပ်ပေးတာတော့အခုလည်းပဲတတ္တဝါတွေဒီအားလုံးကိုကြည့်လိုက်တော့30ဘုံအတွင်းမှာတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးကြီးပဲအဲ့ဒီခန္ဓာ၅ပါးကိုပြင်းပြတင်ပြီးတော့ဩသီးကြနာမည်လေးတွေပေးလိုက်တယ်ဆိုင်းမုတ်ဆွဲလိုက်တယ်ဆွဲလိုက်တော့ဒါကလူဒါကနတ်ဒါကပြမဩဒါကခွေးချင်းကတရိတ်ဆန်ဆိုင်းဘုတ်ဒီတကယ်ရှိတရားလားမရှိတရားလားခန္ဓာ၅ပါးကဆိုင်းဘုတ်ကခန္ဓာ၅ပါးကအရှိတရားနော်အရှိတရားကိုဘယ်တရားနဲ့စားထုတ်မြင်နေတာလဲအမရှိတရားနဲ့စားထုတ်မြင်နေတာမရှိတရားနဲ့စားထုတ်မြင်ပြီဆိုမြင်မှလားမြင်မှလားမှားသွားပြီဘယ်လိုမြင်မှမြင်မှတော့အရှိတရားကိုအရှိတရားအတိုင်းမြင်မှအမြင်မှပြန်ပြောတကယ်ရှိတာကခန္ဓာ၅ပါးအရှိတရားကဘယ်လိုတော့ခန္ဓာ၅ပါးအရှိတရားကပုံမှန်သဏ္ဍာန်ကြီးတာသဘောတရားလေးလားအကောင်တည်းရှိသလားမရှိဘူးလားမရှိဘူးအကောင်တည်းမရှိဘူးဒါကြောင့်သူကသဘောခန္ဓာဘာလဲလဲပရမတရားတွေကဘာခန္ဓာတော့သဘောခန္ဓာဒီလိုတော့ပညာတင်တာကဘာလို့ဖို့ပညာတင်တာတော့ပြောလို့ရအောင်ပညာတင်ထားတာဟုတ်လားဘာဖြစ်လို့ပညာတင်ထားတော့ဒီတော့ပညာတင်ထားတဲ့လူတို့နတ်တို့မြမတို့ကဘာခန္ဓာအပြောခန္ဓာတကယ်ရှိတဲ့ခန္ဓာ၅ပါးကသဘောခန္ဓာလူတွေနတ်တွေမြမတွေဆိုတာကအပြောခန္ဓာပညာတင်ထားတဲ့လူတွေနတ်တွေမြမတွေယောက်ျားတွေမိန်းမတွေတို့ရေပေါ်နေခါရီခြေရီလက်တွေဒါဘာခန္ဓာတော့အပြောခန္ဓာသဘောခန္ဓာကဘယ်လိုကိုပြောတာလဲခန္ဓာ၅ပါးခန္ဓာ၅ပါးကသဘောခန္ဓာလူရင်းနဲ့တွေပြမာတွေကပြောခန္ဓာဝိပဿနာရှုတဲ့ပုဂ္ဂိုလ်ဒီဘာခန္ဓာရှုရမှာလဲသဘောခန္ဓာကိုရှု အပြောခန္ဓာရှုလို့ရပါမလား ဒါတော့ဝိပဿနာရှုတဲ့အချိန်မှာဒုပေါင်းကခြေလက်ဆိုတဲ့ပုံမှန်သရဆိုင်ကဲအတုံးခဲကြီးမြင်အောင်ကြည့်ရမလားမမြင်ရမလားသူကမြင်နေရင်ဒါပညာပေါ်တင်းနေတာပဲဟုတ်လားဘယ်ပေါ်တင်းနေတော့ဘယ်လိုမြင်မှမြင်မှရတော့သဘောခန္ဓာကဘယ်လိုတွေတော့ဘယ်လိုတွေပါလဲရူပခန္ဓာဝရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာဟုတ်လားဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဘိက္ခုနီမအကြောင်းနေရှိတယ်တခုသောဘိက္ခုနီမအကြောင်းမှာဘိက္ခုနီမဆိုတာကအမျိုးသမီးယဟန်ပေါ့နော်ဘိက္ခုဆိုတာကအမျိုးသားယဟန်ဘိက္ခုနီမဆိုတာကအမျိုးသမီးယဟန်ဘုရားလက်ထက်တော်ကတော့မျိုးသားတွေလည်းယဟန်ဝတ်ခွင့်ရှိတယ်လို့အမျိုးသမီးတွေလည်းပဲယဟန်ဝတ်ခွင့်ရှိတာပဲနော်ဘုရားတော်ခမ်းမကြီးအားဖြင့်သာသနာတထောင်လောက်ကမှအမျိုးသမီးယဟန်တွေဆက်ပြတ်သွားတာဆောလမန်တော်ကအမျိုးသမီးတွေယဟန်တွေရှိတယ်အခုခေတ်မှာကြတော့ဘုန်းကြီးတို့အဆက်ပြတ်ပေမဲ့ထေရဝါဒအမျိုးသမီးယဟန်သာဆက်ပြတ်နေတာမဟာယာနအမျိုးသမီးယဟန်တွေကတော့ဆက်မပြတ်ဘူးအခုရည်ရှိနေတော့မယ်နော်အဲ့ဒါဆက်ပြသွားတာကဘယ်ကိုင်းမှပြတ်တော့ထေရဝါဒမှာပြတ်တာမဟာယာနမှာကြတော့မပြတ်ဘူးအမျိုးသမီးတွေလည်းယဟန်ရှိတယ်အမျိုးသားယဟန်ရှိတယ်လို့အမျိုးသမီးယဟန်လည်းရှိတယ်အဲ့တော့ဘုန်းကြီးတို့ထေရဝါဒမှာလည်းပဲမြတ်စွာဘုရားလက်ထက်ကအမျိုးသမီးယဟန်တွေမရှိဘူးလားရှိခဲ့လားရှိခဲ့ဘူးတဲ့နမုနာတရားလောက်နာမလေးပြောပြသမှာဆိုရင်ပြောနိုင်လားသိထားတဲ့တဲ့ကဘယ်လိုယောဂီတွေသိထားတဲ့တဲ့ကလေအမျိုးသမီးယဟန်တရားလောက်မြန်နာမယ်လေးကြားဖို့ကြားတာမိတွေတော်ကောင်းတဲ့မိကြီးတို့ဓမ္မရိဏာတို့ဟုတ်တယ်မလားမိတွေတော်ကောင်းတဲ့မိဆိုတာလေအမျိုးသမီးယဟန်ပဲမဟုတ်လားဓမ္မရိဏာကောဒါမြန်နာကြားဖို့နေကြတာပဲဝိဒါခဓမ္မရိဏာလေဟုတ်တယ်မလားဩပလဝံထေရီတို့เนาะခေမာထေရီတို့အမျိုးသမီးယဟန်နေမဟုတ်လားဩပတာစာရီတို့လည်းနောက်ပိုင်းအမျိုးသမီးယဟန်ဖြစ်သွားတာပဲเนาะအမျိုးသမီးယဟန်နဲ့မျိုးသားယဟန်ဘာကွာတယ်လဲဆိုတော့အဆင်ချင်းကတော့အတူတူပဲအမျိုးသမီးယဟန်နဲ့အမျိုးသားယဟန်အဆင်ချင်းအတူတူပဲအမျိုးသားယဟန်ကလည်းပဲယဟန်ဝိရှင်နဲ့ဆိုရင်ဆံရိတ်တယ်၊ကိုရင်ဝိတ်တယ်၊ပြီးတော့တိမ်ထဲမှာကမောစာဖတ်တယ်။အမျိုးသမီးတွေယဟန်ဝိရှင်ရဲ့လည်းဘာလို့မလဲ။ဆံရိတ်မယ်။တာမဏေနဲ့အဆင့်ကျိုးတဲ့တာမဏေကြီးဆိုတာရှိတယ်။အမျိုးသမီးတာမဏေပေါ့။တာမဏေဝိတ်မယ်၊ပြီးတော့သိက္ခာမဝိတ်မယ်။ပြီးတော့တိမ်ထဲမှာကမောစာဖတ်တယ်။အမျိုးသားယဟန်တွေလည်းကမောစာဖတ်ပြီးတော့မှယဟန်ဖြစ်တယ်လို့အမျိုးသမီးတွေလည်းအဖြစ်တော့ကမ္မဝါစာဖတ်ပြီးတော့ယဟန်ဖြစ်တယ်။ဟုတ်ရလား။အမျိုးသားတွေလည်းကမ္မဝါစာဖတ်လို့ယဟန်ဖြစ်တယ်လို့အမျိုးသမီးတွေလည်းကမ္မဝါစာဖတ်လို့ယဟန်ဖြစ်တယ်။အစင်ကြီးအတူတူပဲ။အစင်ကြီးအတူတူပဲ။အတူတူပဲဆိုပေမဲ့အဲ့ဒီတည်းမှာဘာကွာတယ်လဲမေးရင်မြတ်စွာဘုရားကပြောထားတယ်။အမျိုးသမီးယဟန်တွေသည်အသက်ဘလောက်ပင်ရှိရှိဝါဘလောက်ပင်ရရအမျိုးသားယဟန်ကိုရှိခိုးရမယ်တဲ့ဒါလေးထူကြတယ်နော်အမျိုးသမီးယဟန်သည်ဝါတရားပင်ရတော့ညာလဲပဲအမျိုးသားယဟန်သည်ခနစ်စည်းတဲ့ဥစဉ်လေးပင်ဖြစ်နေကြသာဘလူကရှိခိုးရမှာလဲအမျိုးသမီးယဟန်ကရှိခိုးရမယ်နော်မိရတော်ကောင်းရမီကယဟန်ဖြစ်လာတဲ့အခါကျတော့မြတ်စွာဘုရားကိုသွားလျှောက်ဖူးတယ်ဟုတ်လားဘုန်းကြီးတွေမှာအသက်ကြီးစဉ်ငယ်လိုက်နဲ့ရှိခိုးရတာလားဝါကြီးစဉ်ငယ်လိုက်နဲ့ရှိခိုးရတာလားအသက်ကြီးချင်းကြီးမကြီးချင်းနေဝါကြီးရင်မလိုရမှာလဲရှိခိုးရတာကြီးပဲနော်အဲ့တော့ဘိဓရတော်ကောင်းမီးကပြောတယ်ရှင်မယားတဲ့တပည့်တော်မှာလည်းဘေကုဏီတွေယဟန်အမျိုးသမီးယဟန်တွေရှိနေပြီတဲ့နော်အဲ့တော့ဘေကုယဟန်တွေဝါကြီးစဉ်ငယ်လိုက်ရှိခိုးတယ်လို့အမျိုးသမီးယဟန်တွေကလည်းပဲဘေကုယဟန်နေနဲ့တွေ့တဲ့အခါမှာအမျိုးသားယဟန်နေနဲ့တွေ့တဲ့အခါမှာဝါကြီးစဉ်ငယ်လိုက်ရှ िख ောခံခွင့်ရှိတဲ့နေပေးပါလို့မလျှောက်ဘူးလားလျှောက်ဥပမာယဟန်ကတဝါရမယ်
အမျိုးသမီးယဟန်ကနှစ်ဝါရမယ်ဆိုရင်မိတော်ကောင်းရမိကဘလူကဘလူရှိခွားမှာလဲအမျိုးသားယဟန်ကအမျိုးသမီးယဟန်ကိုရှိခွားမှာပေါ့ဟုတ်လားအမျိုးသမီးယဟန်ကငယ်တယ်အမျိုးသားယဟန်ကကြီးမယ်ဆိုဘလူကရှိခွားမယ်အမျိုးသမီးယဟန်ကအမျိုးသားယဟန်ကိုရှိခိုးအမျိုးသားယဟန်ကငယ်ရင်အမျိုးသမီးယဟန်ကကြီးရင်ဘလူကိုရှိခွားမယ်အမျိုးသားသည်အမျိုးသမီးကိုရှိခိုးဒီလိုမဟုတ်လားဘုန်းကြီးတွေသည်ဘေကုဏီမကိုရှိခိုးဘလူကတောင်းတော်မိရတော်ကောရမီကတောင်းခဲ့တယ်ဒါပေမဲ့မြတ်စွာဘုရားကဖွင့်မပြုခဲ့ဘူးဖွင့်ပြုခဲ့ရလားဖွင့်မပြုဘူးတဲ့နော်ဖွင့်မပြုဘူးတဲ့အမျိုးသမီးယဟန်သည်တဲ့တဝါနှစ်ဝါဆယ်ဝါနှစ်ဝါနဲ့ဆယ်မကလို့ဝါတရားပင်ရရဟုတ်ရလားဝါတရားပင်ရရကနေစည်းတဲ့ဥစဉ်လေးကိုဖြစ်နေကြတာဘာလို့ရမှာလဲရှိခွားဒီတော့ဆိုတော့အမျိုးသမီးယဟန်မှန်တယ်မြတ်အမျိုးသားယဟန်ကိုရှိခွားမယ်ဒါပဲမဟုတ်လားဘာလဲလဲအမျိုးသမီးယဟန်ကအမျိုးသားယဟန်ကိုရှိခွားမယ်ဒီတော့အမျိုးသားယဟန်ဒီအမျိုးသမီးယဟန်ကိုရှိခိုးခြင်းကထိုင်မထိုင်မထိုင်ဘူးဒါကြောင့်မလို့မြတ်စွာဘုရားကအမျိုးသားယဟန်ကဘာဘလောက်ပဲငယ်ငယ်အမျိုးသမီးယဟန်ကိုရှင်မခိုးပါနဲ့တဲ့အမျိုးသမီးယဟန်ကတော့ဘာဘလောက်ပဲကြီးကြီးအမျိုးသားယဟန်ကိုဘာလို့ရမှာလဲရှင်ခိုးရမယ်တဲ့ဒါကတစ်ချက်နော်နောက်တစ်ချက်ကဘာပြောထားတော့ဆိုတော့အမျိုးသားယဟန်ဒီတဲ့အမျိုးသမီးယဟန်အပေါ်မှာတဲ့လိုအပ်လို့ရှိရင်ဩဝါဒပေးရမယ်ဆုံးမရမယ်တဲ့နော်လိုအပ်လို့ရှိရင်ဘာလို့ရမှာလဲဩဝါဒပေးရမယ်ဆုံးမရမယ်အမျိုးသမီးယဟန်ကြတော့မျိုးသားယဟန်ကိုဩဝါဒပေးခွင့်မရှိဆုံးမခွင့်လည်းမရှိကန့်သတ်ထားတယ်နော်ဒါမတူတဲ့ချက်ကလေးတွေပေါ့ဟုတ်လားပြန်ပြန်ပြောပါဦးမျိုးသားယဟန်ကမျိုးသမီးယဟန်ကိုဆုံးမလို့လည်းရတယ်ဩဝါဒပေးလို့လည်းဒီတော့မျိုးသမီးတွေဒီအမျိုးသမီးယဟန်ဒီမျိုးသားယဟန်စီမှာလိုအပ်လို့ရှိရင်ဘာလို့ရမှာလဲဩဝါဒခံယူရမယ်အဆုံးမခံယူရမယ်အမျိုးသားယဟန်ကမျိုးသမီးယဟန်စီမှာဩဝါဒခံယူဖို့လိုလားမလိုပါဘူးတဲ့နော်အဲဒီတော့မြတ်စွာဘုရားလက်ထက်ကမျိုးသားယဟန်နဲ့မျိုးသမီးယဟန်အဲဒီနှစ်ချက်ကလွဲရင်ကျန်တာတွေကအကောင်လုံးတူတူကြီးပဲနော်သင်္ကန်းဝယ်လာဒီတိုင်းပဲဘုန်းကြီးတော်ကဝယ်နေတာဧကတိရှိတယ်သိမ့်မှန်ရှိတယ်တခြားသင်္ကန်းရှိတယ်အမျိုးသမီးယဟန်နေမှာလည်းပဲဘာတွေဝယ်ရတော့ဧကတိဝယ်ရတယ်သိမ့်မှန်ဝယ်ရတယ်တခြားသင်္ကန်းဝယ်ရတယ်နော်ဒီပုံစံအတိုင်းပဲဒီပုံစံအတိုင်းပဲဆိုင်ရိတ်ထားတာကလို့ရပြင်ကနေကြည့်လိုက်လို့ရှိရင်အတူတူပဲကွဲပြားခြားနားမှုသိမရှိဘူးနော်အဘောကိသီလရှင်ကြတော့မှဝတ်ပေါ်စားပေါ်ခြင်းကွဲသွားတာခြေတော်ကမြတ်စွာဘုရားလက်ထက်ကတော့အတူတူပဲအမျိုးသားယဟန်နေတပိတ်ပိုက်ပြီးတော့ဆုံးကထွက်ရတယ်လို့အမျိုးသမီးယဟန်ကလည်းပဲတပိတ်ပိုက်ပြီးတော့ဆုံးကထွက်ရတာပဲအတူတူပဲတပိတ်လက်ဒီတပိတ်ပဲနော်အတူတူပဲအရေလိုနေကြတဲ့အခါကမျိုးသားယဟန်နေရှိတယ်လို့တဲ့မျိုးသမီးယဟန်နေလည်းပဲရှိကြတာပဲအရေလိုရှိတော့တနေတော့အတခုတော့မျိုးသမီးယဟန်နေရဲ့ကြောင်းပါဘာမွေးထားတယ်လဲဆိုတော့ကျက်တူရည်လေးတွေမွေးထားတယ်အရေကျက်တူရည်လေးတွေကတော့စကားတက်နေတယ်သင်ထားတော့တက်တာပေါ့နော်အရေလိုတက်တော့အမျိုးသမီးယဟန်နေဘေကုဏီမတွေကသင်ပေးထားတယ်ပေါ်ကောသတ္တဝါမရှိငါမရှိသူမရှိယောက်ျားမိန်းမမရှိနော်ဆံမေမွေးခြင်းခြေသိမ့်လေသိသွားရေလူရေပါ32ပါးသောကုဋ္ဌသာသိမ့်ပေးထားတာနော်ခန္ဓာကိုယ်ကြည့်လိုက်လို့ရှိရင်အယောကတဘုံအသားကတဘုံအရေကတဘုံအသွေးကတဘုံနော်အော်ကမ္မထာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်အယောကိုကြည့်တော့ယောစုကမ္မထာပေါ့ဟုတ်လားအယောကိုကြည့်တော့ယောစုကမ္မထာအယောစုကမ္မထာစီဖြန်းစသည်ဖြင့်ပေါ့လေသိမ့်မေးထားတာမလားသိမ့်မေးထားတာဟေသာလောမနခဒါနာတသောမတန္နာရူအတ္တိအတ္တိမေဇဝက္ခာရိယဒီလိုတွေလည်းသိမ့်မေးထားတယ်ပုဂ္ဂိုလ်တ attva မဟုတ်ဘူးယောက်ျားမဟုတ်ဘူးမိန်းမမဟုတ်ဘူးဒါအယောစုကြီးပဲအသားတွေရိုးကြော့စွပုံထားတဲ့ရာဟုထုကြီးပဲပုဂ္ဂိုလ်တ attva ဒါမရှိဘူးဒါတွေလည်းသိမ့်မေးထားတာအကုန်တတ်နေတာပေါ့လေနော်ကျက်တူရည်လေးမတတ်ဘူးလားတတ်အဲ့လိုတတ်ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဒါရိုးစုကြီး32ကောဋ္ဌသာဆိုင်ခဲကြီးအစုဝေးကြီးဒီလိုတတ်နေတာကို
အဲ့လိုတန်းနေပြီအာလျောသားမြဲတမ်းလည်းပဲအဲ့ဒီကြက်တူရေးလေးကမစီးဖြံမှုလားစီးဖြံနေလားအဋ္ဌိပုံစံအဋ္ဌိပုံစံဟောတာကရိုးစုကြီးရိုးစုကြီးသွားအများလားစီးဖြံနေနော်ဘေကုဏီမတွေကဒီနေ့ဒီချိန်ဖျောက်တဲ့ချင်းနဲ့ကမ္မထာနေစီးဖြံတယ်လို့ဟောကြက်တူရေးလေးကလည်းသူကအများလားစီးဖြံနေတာသူအလုရနေတာကိုအဲ့ဒီနေ့တော့ခါကာလကြတော့ကြက်တူရေးကလေးလောင်ရင်ပြင်မဲ့ထွက်ပြီးတော့ဆာရှာရင်းနဲ့တိမ့်ငှက်ကလာပြီးတော့ထုံးထုတ်သွားတယ်နော်အဲ့လိုထောက်တော့တဲ့အခါကျတော့အောက်ကဘေကုဏီမတွေကလှမ်းမောင်းတာမောင်းလို့မရပါဘူးပါသွားတာပဲဟိုးကောင်းငယ်ပါသွားတယ်ကောင်းငယ်ရတော့တိမ်ငှက်ကနေပြီးတော့သူ့ကိုတနေရာယူသွားပြီးတော့စားမယ်ပေါ့သိပ္ပံမောတက်သွားအဲ့လိုတက်သွားတဲ့အခါကျတော့အကုဏတော်ကကျက်တူကြီးလေးကဘာစီးဖြန့်လဲဆိုတော့အယိုးစုကမတဲ့စီးဖြန့်ပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ဘူးငါမဟုတ်ဘူးယောက်ျားမဟုတ်ဘူးမိန်းမမဟုတ်ဘူးအယိုးစုကြီးပဲအယိုးစုကလေးကမထမ်းကြီးပဲအယိုးစုကြီးပဲအယောဇုကြီးပဲဒါပဲသူကစီးဖြတ်နေတာကိုနော်အဲ့ဒါစီးဖြတ်နေတဲ့အခါကျတော့အဲ့ဒီအယောဇုကမ္မထယောဇုကမ္မအာတိပေါ်သောအာတိပေါ်သောယောဇုအယောဇုနဲ့စီးဖြတ်ရင်စီးဖြတ်ရင်းနဲ့တိမ့်ငှဲ့ရဲ့ခံတွင်းကနေလွတ်ထွက်သွားတယ်ဟုတ်လားလွတ်ထွက်သွားတော့ဘယ်ပြန်ကြလာမြေပြင်ပေါ်ပြန်ကြမြေပြင်ပေါ်ပြန်ကြလာတဲ့အခါကျတော့ဘိက္ခုနီမတွေကသွားကောက်သွားကောက်တော့ဟာတနာပါတယ်ဘယ်နေရာကနာသွားတယ်လဲဘာလဲညာလဲပေါ့လေမေတော့ဟာဒီလိုပဲဗေနယကနားတယ်ဗေနယကအာဒါရရတယ်စသည်ဖြင့်သူကလည်းပြန်ပြောတာပေါ့နော်အဲ့ဒီတော့ပြောရင်းကနေပြီးတော့ဘေကုဏီမတွေကမေးတယ်မောင်ကြီးသာသင်္ကကြီးခြေသွားတဲ့အခါကျတော့မင်းဘယ်လိုနှလုံးသွင်းနေတော့အာဘယ်လိုနှလုံးသွင်းရမှာလဲအရှင်မတို့ခိုင်းထားတဲ့အတိုင်းသင်မေးထားတဲ့အတိုင်းနှလုံးသွင်းတာပေါ့အဲ့ဒီပုံစောအယိုးစုကြီးယိုးစုကြီးယိုးစုကြီးငါမဟုတ်ဘူးသူမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးပရာတော်တစိပြင်ပေသဒ္ဒရာအဖြစ်နှလုံးမသွင်းမလားသွင်းနေလားတကယ်တော့ကျတော့ပုဂ္ဂိုလ်တော်ဘာကဟုတ်ရလားငါးရီသူတွေကဟုတ်ရလားယောက်ျားမိန်းမတွေကဟုတ်ရလားအဆိုင်ခဲအနေနဲ့ပြောမယ်ဆိုရင်အသားသွေးရိုးကြောဖွဲ့စည်းထားတဲ့ခန္ဓာကိုယ်ကြီးပဲဟုတ်ရလားအသားကတဘောယောကတဘောကြောကတဘောအသွေးကတဘောဓာရီပေါက်ဆက်ဖွဲ့စည်းထားပြီးတော့လူတို့နတ်တို့မြမာတို့လို့ပြောထားတာမဟုတ်လားအဲ့ဒီတကားမှတစိပရမအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒါကပရဝိဒါကအာဘောဒါကတိသောဒါကဝါယောဟောယုတ်တရားလေးတွေအသေးသေးမရှိဘူးလားရှိတယ်တကယ်တမ်းကျတော့ပုံမှန်တရားကြည့်ပြီးတော့လားယောက်ျားမိန်းမပုဂ္ဂိုလ်တ attva လို့ပြောနေပြီမဲ့လို့ဟောတကယ်တမ်းကျတော့ယောက်ျားမိန်းမရှိတာလားအကျံမြားဖြင့်ခွဲကြည့်လိုက်ရင်30နဲ့လက်ကထာတာအသေးသေးခွဲကြည့်လိုက်ရင်မဟာဘုကြီး၄ပါးအဲ့ဒီမဟာဘုကြီး၄ပါးမှီပြီးတော့ဘယ်လိုတွေတည်နေတော့နန္တရားတွေတည်နေတယ်ဟုတ်တယ်မလားမဟာဘောကြီး၄ပါးကယုတ်သိနေတဲ့တရားကနံမဟာဘော၄ပါးကဘယ်လိုတွေတော့ဘယ်လိုတွေပါလဲပထဝီအာဘောတေဇောဝါယောသူကပါလဲယုတ်သူကမှီနေတာကနံနာကဘယ်လိုတွေတော့စိတ်တွေစေတသိက်တွေဒါတွေမှမလားအားလုံးပါလဲတော့ယုတ်နဲ့နံခန္ဓာအပြင်ပြောတော့ဘယ်နှပါလဲ၅ပါးဘယ်လိုတွေတော့ရူပခန္ဓာဝိညာဉ်ခန္ဓာသင်္ညာခန္ဓာအဲဒီလိုစီးဖြတ်နေပါတယ်တဲ့အဲဒီလိုစီးဖြတ်နေလို့သူသိမ့်ငှက်ရဲ့အန္တရာယ်မှလွတ်လာပါတယ်လို့ပြန်ပြောပြတာမဟုတ်လားအဲဒီတော့ခြေသားငှက်တော့သင်ထားရင်တက်တာပဲဟုတ်ရဲ့လားပါတယ်လေခြေသားငှက်တော့သင်ထားရင်မတက်ဘူးလားတက်လားအဲဒီလိုတက်လို့တကယ်စီးဖြတ်တော့ဟောတရိစ္ဆာန်တော့အန္တရာယ်မကင်းဘူးလားကင်းခွန်ကြီးတို့ယောဂီတွေလည်းပဲစီးဖြတ်ပေးရမှာပဲဟုတ်တယ်မလားပောက်ကော်ရီလာတတ္တဝရီလာဟောရိခန္ဓာ၅ပါးလားပောက်ကော်ရီလာတတ္တဝရီလာ32ကောဋ္ဌသာစုဝေးကြီးလားပောက်ကော်ရီလာတတ္တဝရီလာယုံနာနေလားအဲဒီလိုကိုစိတ်ထဲမှာဆွဲထားနော်မဲ့ဖို့မရတာကြမဲ့ဖို့မရသည့်ကြံအန္တရာယ်နဲ့တွေ့လာရင်အန္တရာယ်မှလွတ်နိုင်တဲ့အကျိုးပဲမရဘူးလားရသိငဲ့တော်ရသေးတာပဲနော်အဲ့တော့ဘုန်းကြီးတို့ယောဂီတွေလည်းပဲပုဂ္ဂိုလ်လို့မြင်ရမလားတတ္တဝါလို့မြင်ရမလားခန္ဓာ၅ပါးလို့မြင်ရမလားခန္ဓာ၅ပါးယုတ်တရားနဲ့နတ္တရားပြန်ပြောစမ်းခန္ဓာ၅ပါးယုတ်တရားနဲ့နတ္တရားကြဲအားလုံးခြုံပြီးတော့ကြည့်လိုက်တော့အတိတ်တုန်းကဗာတရားတွေရှိခဲ့တော့အဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာသင်္ခါရကြောင့်ပစ္စုပန်မှာခန္ဓာမတစ်ပါးရတော့ဘယ်လိုတွေပါလဲဝိညာဉ်နဲ့ယုတ်သလားယရဏခန္ဓာဝေရဏအတိတ်ကာလခန္ဓာအတိတ်ကာလအကြောင်းတရား တရားတပါးကတခြားလားအကြောင်းတရားလားသစ္စာအနေနဲ့ပြောတော့ဗာသစ္စာတော့အတိတ်ကြောင့်သမုဒယသစ္စာဘယ်နှပါဘယ်လိုတွေတော့ဟောပစ္စုပန်မှာရလာတဲ့အကျိုးတရားကခန္ဓာဘယ်နှပါပစ္စုပန်အကျိုးတရားခန္ဓာဘယ်နှပါဗာသစ္စာအတိတ်ကြောင့်တရားနှစ်ပါးကဗာသစ္စာအတိတ်ကြောင့်ပစ္စုပန်မှာခန္ဓာ၅ပါးဆိုတဲ့အကျိုးတွေမရဘူးလားယ။အတိတ်ကြောင့်တရားကဗာသစ္စာ။ပစ္စုပန်အကျိုးတရားကဗာသစ္စာ။ဗာသစ္စာကြောင့်ဗာသစ္စာဖြစ်။ဟောဒီလိုဆိုတော့ခေါင်းတို့ပြိတ္တတိ။တန္တရာတစ်လျှောက်လုံးမှာဗာသစ္စာကြောင့်ဗာသစ္စာတွေဖြစ်ခဲ့တော့အတိတ်ကာလသမုဒယသစ္စာကဘယ်လိုတွေတော့အဝိဇ္ဇာနဲ့အဝိဇ္ဇာသင်္ခါရ၄သောအကြောင်းတရားကြောင့်ပစ္စုပ္ပန်မှာခန္ဓာမနှပါလာရ။အဲဒီခန္ဓာ၅ပါးကိုပဲလူနဲ့ပြမာလို့ဆိုင်းမုတ်တွေမဆွဲဘူးလားဆွဲ။တယ်လီဖုန်းတို့ပရိသတ်တွေကအဲဒီဆိုင်းမုတ်ကိုဆိုင်းမုတ်တိုင်းကြည့်ရမလားဆိုင်းမုတ်ဖြုတ်ပြရမလား။ဆိုင်းမုတ်ဖြုတ်ပလိုက်။ဟုတ်ရဲ့လား။အိမ်မာနေတော့ကဘာတင်ဘာတတ်ထားခဲ့လဲ။အခုဘာလုပ်ပြရမလဲ။ဆိုင်းမုတ်ဖြုတ်ပလိုက်တော့ဘာတွေသာရှိတော့ခန္ဓာ၅ပါးပဲရှိတယ်။ဘာသစ္စာတော့အော်မိမိတို့ရဲ့တဏ္ဍာမှာဒီခန္ဓာ၅ပါးဟောဒီဒုက္ခသစ္စာတရားမှတပါးဘာမှမရှိပါဘူးလို့အဲ့ဒီလိုမြင်အောင်ကြည့်အဲ့ဒီလိုမြင်ရင်ဝိပဿနာဖြစ်ပြီလို့မှန်းဟုတ်ရဲ့လားအဲ့ဒါကြောင့်ပရိစ္ဆေသမုပ္ပါဒ်တရားကိုခြေခံပြီးတော့ဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုရှုပွားမလဲအော်မိမိတို့ရဲ့တဏ္ဍာမှာအတိတ်အကြောင်းကြောင့်ပြစ္ဆုတ်ပံအကျိုးဖြစ်တယ်ရလာတဲ့အကျိုးတရားကလည်းပဲပုဂ္ဂိုလ်တ attva မဟုတ်ဘူးယောက်ျားမိမမဟုတ်ဘူးခန္ဓာ၅ပါးပါပဲရုပ်တရားနဲ့နတ်တရားပါပဲရုပ်တရားကလည်းဖြစ်ပြဲဒုက္ခသစ္စာနတရားကလည်းဖြစ်ဖြစ်ဒုက္ခသစ္စာပါပဲဒုက္ခသစ္စာပါပဲလို့အဲဒီလိုဆင်ညာနှလုံးသွင်းပြီးတော့ဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားရမယ်။အေးအဲဒီလိုကြိုးစားကြပါလို့တိုက်တော့ရင်နိုင်စီလို့သာဓုခေါ်တော့ကြအောင်ဆို။အေးကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတ်တော်ဖတ်တဲ့အောင်ပြုစုဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။